ကုလသမဂ္ဂအစိုးရခန်းစားရမှာဖော်ပြသလိုရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုတဲ့ဆူဆွဲချက်တွေဟာထိုင်လို့မှုမရှိဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်တပ်ခတ်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တူဦးက BOA ကိုပြောပါတယ်။ရခိုင်ပြည်နယ်မောင်တော်နယ်ဗုဒ္ဓတောင်နယ်စပ်ကိုစုထအချိန်မြောက်တွားရောက်ပြီးပြည်ပြည်အခြေအနေကို၅ရက်ကြာကွင်းဆင်းလေ့လာပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာပဲရန်ကုန်ကိုပြောင်းရမှာပဲကော်မရှင်အဖွဲ့ဝင်တူဦးကအဲ့လိုပြောတာပါ။ဒီကော်မရှင်ထဲကပဲဦးစော်မြင့်ဖြစ်ဦးဆောင်တဲ့အဖွဲ့ဝင်တချို့ကတော့လက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကဒုက္ခတွေစကန်တွေကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမိမျက်နှာတွေလုပ်နေပါတယ်။အပြည့်စုံကတော့မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ
်။ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေတာအကြံဖတ်တိုက်ခတ်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တချို့ဟာမောင်တော်ဗုဒ္ဓတောင်ဒေတာဘက်ကိုမတ်လ16ရက်နေ့ကတွားပြီးအခြေအနေတွေကိုကွင်းဆင်းလေ့လာခဲ့တာပါ။သူတို့ရဲ့လိလာချက်တွေအရတွေ့ရှိလာပြီးအပေါ်ခရီးစဉ်မှာလိုက်ပါသွားတဲ့ကော်မရှင်အဖွဲ့ဝင်ဦးအောင်နိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့မြေပြင်မှာရှိတဲ့အမှန်တရားကိုပဲကျွန်တော်တွားပြီးတော့ကြည့်ပြီးတော့ဖော်ထုတ်တာပဲဖြစ်ပါတယ်ကျွန်တော်တို့လက်ရှိမြေပြင်အခြေအနေမှာကတော့ဖြစ်ရင်သူတို့ပြင်ပြထားသလိုရေပလုတ်တာတွေနော်ကလေးတွေတတ်တာတွေအဲ့ဒါတွေမရှိဘူးဆိုတာလည်းတွေ့ရတယ်ပြီးတော့ခါမှာ discrimination လုပ်တာတွေလည်းမရှိပါပဲဖြစ်သူတို့ကိုကူညီတဲ့အဖွဲ့တွေလည်းကူညီခွင့်ရတယ်အစိုးရဘက်ကဒီနဲ့အစိုးရကလည်းပဲထောက်ပံ့ကူညီမှုတွေလုပ်ပေးနေတယ်ကျွန်တော်တို့လိုအဖွဲ့တွေကလည်းသွားပြီးတော့ from the check recheck တွေလုပ်ပြီးတော့သူတို့ရဲ့ခံစားခွင့်တွေတကယ်ရတယ်မရဘူးဆိုတာကိုလည်းပဲအတည်ပြုပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်အဲ့ဒါကြောင့်မလို့အစီအစဉ်ခံစားမှာပါတဲ့အချက်တွေဟာမှန်ကန်ခြင်းရှိတယ်လို့ကျွန်တော်တို့အနေနဲ့ကတော့မမြင်ပါဘူးခင်ဗျာကျွန်တော်တို့ကတော့လက်တွေ့မျက်မြင်အခြေအနေမှာသူတို့တွေဒီရခြင်းရထိုက်တဲ့ခွင့်ရေးတွေကိုရရှိနေတယ်ဆိုတာတော့ကျွန်တော်တွေ့ကြရတယ်အခုရှိတာကသူတို့ကသူတို့ဒီမှာရှိနေတဲ့အခက်အခဲသူတို့ကြုံတွေ့နေရတဲ့အခက်အခဲသူတို့ရဲ့လိုအပ်ချက်တွေကျွန်တော်တို့တွေကိုသူကမတင်ပြဘူးမတင်ပြဘဲနဲ့အခြားကျွန်တော်တို့မီဒီယာတွေကိုတလွဲတင်ပြတာလေးတွေရှိတယ်ကျွန်တော်တို့ကြောင့်ဒီအခုလည်းမှားခဲ့ပါတယ်ကျွန်တော်တို့တွေကသူ့ဘိုင်းနာနေတယ်ဆိုတာကိုသိမှဘိုင်းနာပြောက်အောင်ကျွန်တော်တို့ကူတာခွင့်ရမှာပါ
စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မွတ်စလင်တွေအများစုနေထိုင်တဲ့ကျေးရွာပေါင်း15ရွာကျော်ကိုတွားရောက်ပြီးရွာကန်တွေနဲ့တွေ့ဆုံခဲ့သလိုအော်တိုဘားမောင်တော်အကျန်းဖတ်တိုက်ခတ်မှုအပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခဏသိမ်းရှောင်သွားပြီးတော့နေရက်မှာပြန်ရောက်နေတဲ့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံမိမျက်မှုတွေလုပ်ခဲ့ပါတယ်ဒီကော်မရှင်ဟာဘသူရဲ့ဩဇာလွှမ်းမိုးမှုအောက်မှာမရှိပဲလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးနေတာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအောင်နိုင်ကပြောပါတယ်
ကျွန်တော်တို့ကော်မရှင်ဟာလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်လို့ကျွန်တော်ရေးတင်းပြောရဲပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့စဉ်းစားတာတွေကျွန်တော်တို့မေးတာတွေကျွန်တော်တို့တွေးတာတွေအားလုံးက very independent ဖြစ်ပါတယ်။ကျွန်တော်တို့ဘသူရဲ့လမ်းညွှန်ချက်နဲ့မှကျွန်တော်တို့လုပ်တာမဟုတ်ဘူး။ကျွန်တော်တို့ very independent ပါ။ independent ဖြစ်တယ်ဆိုတဲ့အတွက်တရားဟောကများလွှမ်းမိုးနေသလားလို့ယူဆကြရရှိတယ်။ဘသူကမှဘာလုပ်ပါဘလို့စီစစ်ပါဘလို့တွေးပါလို့မပြောပါဘူး။ကျွန်တော်တို့အခုဟာကျွန်ဒုတိယသမဏေကြီးကဆိုရင်သမဏေနဲ့အတိုင်းအမြန်ကပုံကိုပဲရှိတယ်။သူတို့ကို၌ကကျွန်တော်တို့ guideline မပေးဘူး။ဘယ်လိုလုပ်ဘယ်လိုလုပ်ဘာညာမပေးဘူး။လွတ်လွတ်လပ်လပ် independently လေ့လာပါ။တွေ့ရှိချက်ကိုအရှိတိုင်းတင်ပါ။ကျွန်တော်တို့ရဲရဲတင်းတင်းပြတ်ပြတ်သားသားအရှိတိုင်းကျွန်တော်တို့တင်ပါလေ
။ကော်မရှင်အတွင်းရေးမှူးဦးဆောင်မြင့်ဖြည့်ဦးဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တချို့ဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမိမြန်နေပါတယ်။အဲ့ဒီလိုတွေ့ဆုံမိမျက်မှုတွေမှာဒုက္ခတွေတချို့ကမျက်နှာပေါ်ပြီးဖြေဆိုဖို့ငြင်းကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစိုးရတာဝန်ရှိသူပြောဆိုတာကိုကိုးကားပြီးဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာတော့ဖော်ပြထားပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကပြည်ထောင်စုရဲ့ရပ်ပိုင်းကပဲတိုက်တွန်းထားသလိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာလည်းနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ပြောဆိုရာရှိခဲ့ပြီးမြန်မာအစိုးရဘက်ကတော့ငြင်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာတွေ့ဆုံမိမျက်နေတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေကတော့နောက်ထပ်၂ရက်အတွင်းခီးစဉ်အဆုံးသတ်မှာဖြစ်ပြီးအခုခီးစဉ်တွေအတွင်းလေ့လာတွေ့ရှိချက်တွေကိုမကြာခင်ရပ်ပိုင်းမှာပဲအစည်းအဝေးခန်းစားထုတ်ပြန်သွားဖို့ရှိပါလိမ့်ရှင်။